American ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးရသူ3,000,000ကျော်နဲ့အများဆုံးဖြစ်နေတာဟာသိပ်ကိုဝမ်းနည်းစရာကောင်းတဲ့မှတ်ချက်တင်စရာဖြစ်ရတဲ့ခုလို့ American သမ္မတ Donald Trump ကခြေတပင်းနေမှာပြောပါတယ်။ဒီနှစ်အစောပိုင်းကာလတွေကဒီကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့အန္တရာယ်နဲ့ပတ်သက်ပြီးတခါတလေမှသမ္မတကရှော့ပေါ်ပြောလို့ရှိပါတယ်။ဒါပေမဲ့အခုကဒီရောဂါကြောင့်သေဆုံးရသူဟာဗီယက်နမ်နဲ့ကိုရီးယားစစ်ပွဲနှစ်ခုအတွင်းတည်ဆုံးခဲ့တဲ့ American စစ်သားအရေအတွက်ထက်ပိုပြီးများနေပြီလို့သမ္မတကသူ့ Twitter မှာရေးပါတယ်။ဒါအပြင်ကွယ်လွန်သွားခဲ့သူတွေရဲ့မိသားစုတွေနဲ့မိတ်ဆွေတွေအားလုံးအတွက်ဝမ်းနည်းချီးကွမ်းရပါကြောင်းနဲ့အားလုံးကိုဖျားသိခင်ဆောင်ရှောက်မှုပေးပါစေလို့လည်းသမ္မတကဆုတောင်းပေးခဲ့တာပါ။ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပေါင်းက6သန်းနီးပါးရှိနေပြီဖြစ်ပြီးတည်ဆုံးရသူပေါင်းက3သိန်းခွဲကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ဒီကာယောဂါနဲ့ဆက်နွယ်ပြီးတည်ဆုံးသူအရေးအတွက်တိုးလာမယ်လို့မျှော်လင့်ထားတဲ့ EU ဥရောပသမ္မတအဖွဲ့ဝင်24နိုင်ငံမှာ March လအစောပိုင်းကစပြီးအခုချိန်ထိတည်ဆုံးသူ3သိန်းခွဲကျော်နေပြီလို့ဒလွေရောကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခြေသပရင်းနဲ့မှာပြောပါတယ်။ဥရောပတစ်လောမှာ COVID-19 အကူးဆက်ခံရသူ2သန်းကျော်ရှိနေပြီးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲ15ရာခိုင်နှုန်းမြင့်တက်သွားတာဖြစ်ကြောင်းနဲ့ဒါဟာရုရှား၊တူရကီ၊ဘယ်လာရုစ်နဲ့ဗြိတိန်နိုင်ငံတွေမှာအကူးဆက်ခံရသူအများဆုံးဖြစ်နေတာတွေ့ရတယ်လို့ဒလွေရှိုဥရောပဒေတာရင်းဆိုင်ရာဒါရိုက်တာကပြောပါတယ်။